ရခိုင်ပြည်နယ်မှာတပ်မတော်နဲ့အေးရခိုင်လက်နက်ကန်ဖွဲ့ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတာနဲ့အမျှဒေသခံတွေထိခိုက်သေးခြင်းမှုတွေကြုံတွေ့နေရတဲ့ကြောင်းပြောပြပါမယ်ကျွန်တော်နိုင်ကုန်းဤပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်ဤဖွဲ့တို့မကြာသေးခင်ရက်တွေကစတိုက်ပွဲပြင်းထန်နေတဲ့ရတိတောင်မြို့နယ်အတွင်းတိုက်ခိုက်မှုတွေကြောင့်ဒေသခံရတားတူထပ်မံတေဆုံးခဲ့တာပါ
ဒီကနေ့မနေ့ပိုင်းကလည်းကြီးပြကမှုကြောင့်ရွာတိကြီးရွာကကျောင်းစီရသူတိုင်ရာပြင်းထန်ရရှိပြီးတေဆုံးသွားခဲ့ကြောင်းခြေရွာအုပ်ချုပ်ရေးမှုဦးတင်မောင်ဆန်းကပြောပါတယ်။ဘုန်းကြီးကျောင်းနောက်ကဟိုဟာပတ်ဝန်းကတခုကျတော့နေခွင့်ထဲမှာကွေးတော်ပြီးတော့ဟိုဟာလူတော်တိတာ။တော့ကျောင်းတော်လည်းကျောင်းစီရအမျက်နာပေါ်မှာကျတော့တာလေ။အာကျောင်းစီရတေတော်လေ။ဒီဘက်ကပြတာလို့တော့ကျွန်တော်တို့မသိဘူးလေ။န
မျိုးဆက်နိုင်ဦးဒီမွန်းလွဲပိုင်းမှာတည်ဆုံသွားခဲ့တာပါ။အေရခိုင်နဲ့ကအခြေပြုနေတဲ့ရတိတ်တော်မြို့နယ်အောင်သာစီကုန်းကိုမြန်မာစစ်တပ်ကနေအောက်တိုဘာလ23ရက်နေ့ကကြီးရည်လီပူပေါင်းများနဲ့သုစစ်ဆင်ခဲ့ပြီးမခိမ့်ချုံနိုင်သေးတဲ့အခြေအနေကြောင့်နေ့စဉ်နဲ့မျှလက်နက်ကြီးတွေနဲ့ပစ်ကတ်မှုတွေရှိနေသေးတယ်လို့လည်းဒေသခံတွေကပြောပါတယ်။တနင်္ဂနွေနေ့မှာမင်းပြမြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ဖြစ်ပွားတဲ့တိုက်ပွဲတွင်ဒေသခံရွာသားတွေတိမ်းရှောင်နေကြရပါတယ်။မင်းပြမြို့နယ်တောင်ပုတ်ကင်နဲ့မေလွန်းရွာနီးဖြစ်ပွားတဲ့တိုက်ပွဲတွင်ရွာနီးကြီးကြရောက်ပြီးမေလွန်းကျေးရွာသားတွေလည်းရွာကနေတိမ်းရှောင်နေရတယ်လို့မင်းပြမြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးလှသိန်းအောင်ကပြောပါတယ်။
မင်းကမင်းဒီဘက်ကမှအဲ့ဒီဒေနန်းရွာနားမှာတောင်ပုတ်ကင်ဆိုတဲ့ရွာရှိတယ်။အဲ့ဒီရွာနားမှာဖြစ်တယ်။အဲ့သူတို့ဖြစ်နေကြတဲ့ဒေနန်းရွာကိုတော့ဒီဒီဟိုလက်လက်ကြီးကြီးတာရှိတယ်ရွာသားတွေမင်းကကြည့်ရတဲ့ကြီးရယ်သူကအနည်းနဲ့ဆိုတော့ဟိုမြစ်တစ်ဖက်ကကသင်ဆောင်အဲ့ဒီရွာဘက်ကိုမင်းကစက်ပြည့်တူဆောင်ရတာကိုရှိတယ
်မင်းလွန်ရွာဘက်မှာဒီလဆန်းပိုင်းကစပြီးတော့နှစ်ဖက်တိုက်ပွဲတွေမကြာခဏဖြစ်ပွားနေတယ်လို့ဒေသခံတွေကဆိုပါတယ်မင်းပြမြို့နယ်နဲ့ရတိတ်တော်မြို့နယ်ဖက်ပြစ်ခတ်တိုက်ခိုက်မှုအခြေအနေကိုသိရှိဖို့တမတော်ပြောရေးဆိုခွင့်ရှိသူနဲ့အေအေပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးအလားတူရခင်ကစည်ရဲသိမ်းမှနေတဲ့မြောင်းဦးမြို့နယ်ဘက်မှာလည်းဘုံပေါက်ကွဲမှုကြောင့်ဒေသခံတွေထိခိုက်မှုတွေရှိနေတာပါ။ကြောက်တော်မြို့နယ်စေုံချံကျေးရွာသားဦးသိန်းဟန်29နှစ်နဲ့ဇနီးပြတူတော်မိပြူ29နှစ်တို့မြောင်းဦးမြို့နယ်ထိတ်ဝပြင်းကျေးရွာကနေပြန်လာစဉ်လင်းမွေတောင်ကြီးရန်ကုန်စစ်သွေးကားလမ်းဘေးမှာညီမျိုးမိုင်းကလုံးပေါက်ကွဲလို့နှူးစလုံးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဗိုက်ကန်ရှင်ဦးသိန်းဟန်ကပြောပါတယ်
။မောဖိုက်ခြင်းလာပါတော့မင်းပြောပြောမတော်ပါ
လေမယားနှစ်ယောက်စလုံးတန်ရပြင်းထန်မှုမရှိလို့အိမ်မှာပဲစေဝါကူတာနေတယ်လို့သူကဆိုပါတယ်။မိုင်းပေါက်ကွဲရလင်းမွေတောင်ဘက်မှာမြန်မာစစ်တပ်နဲ့အေရခိုင်လက်နက်ကိုင်ဖွဲ့တို့မကြာခဏတိုက်ပွဲဖြစ်ပွားရနေရဖြစ်ပြီးဘယ်ဖွဲ့ကထောင်ထားတဲ့မိုင်းဆိုတာမသိရှိဘူးလို့သူကဆိုပါတယ်။ရခိုင်ပြည်နယ်တွင်းနှစ်နှစ်နီးပါးစီးရဲသိမ်းမှမှုတွင်ဒေသခံတွေထိခိုက်ဒေဆုံးမှုတွေများလာနေတယ်လို့အရသာ2,000ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့လည်းရခိုင်လူမှုဖွဲ့စည်းတွေကစည်ရဲထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်းတမ္ပရော်နဲ့အေရခိုင်လက်နက်ကိုင်ဖွဲ့များပဋိပက္ခတွေအချိန်မြင့်သက်လာတဲ့အမျှအယသားတွေပေါ်မဆွေမချင်းတိုက်ခိုက်နေတာတွေရွာသည်မိရှုဖြက်စီးနေတာရှိနေတယ်လို့ဆိုဆိုထားတဲ့အထောက်အထားတွေနဲ့တူအစည်းအဝေးကစာတက်တဆောင်ကိုလည်း AI ကနိုင်ငံတကာလူခွေးရေးဖွဲ့ကအောက်တိုဘာလ12ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂလူခွေးရေးဆိုင်ရာမဟာမင်းကြီးမီရှဲဘာချလက်ကလည်းလက်နက်ကိုင်ပဋိပက္ခတွေကြားအယသားထိခိုက်ဒေဆုံးမှုတွေဟာစီရဇုံမှုမြောက်နိုင်ကြောင်းပြီးခဲ့တဲ့လမှာပဲကုလသမဂ္ဂလူခွေးရေးကောင်စီမှသတိပေးထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်